မတ်လ22ရက်နေ့တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်ထားတဲ့တမရသစ်ဦးထင်ကျော်အနေနဲ့ပြည်ထောင်စုလွှတ်တော်မှာသူတင်သွင်းအဆိုပြုထားတဲ့အစိုးရသစ်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပထမဦးဆုံးအကြိမ်ရှင်းလင်းဆွေးနွေးမှာဖြစ်ပါတယ်။ပြောင်းလဲချိန်တန်ပြီဆိုတဲ့ဆောင်းပုံးနဲ့ပြည်သူ့ဆန္ဒမဲ့အပြတ်အသတ်ရပြီးအနိုင်ရခဲ့တဲ့ NND ပါတီအစိုးရသစ်အပေါ်ပြည်သူလူထုဘက်ကလည်းယုံကြည်မျှော်လင့်ချက်အပြည့်ရှိတယ်လို့တက်သည့်ပညာရှင်တွေဥဆောင်သွားမဲ့အစိုးရသစ်လက်ထက်နိုင်ငံတိုးတက်ရေးလုပ်ငန်းစဉ်သစ်တွေချမှတ်နိုင်မယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။အခြေအနေအသေးစိတ်ကိုနားဆင်ပါရှင်။
အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးတော့ပြည်ထောင်စုလွှတ်တော်ကအတီးပြုတင်မြှောက်လိုက်ပြီးဖြစ်တဲ့အယက်သားသမရအသည့်ဦးထင်ကျော်ဟာသူဖွဲ့စည်းမဲ့အစိုးရအသင်းနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကိုပထမဦးဆုံးအကြိမ်ရှင်းလင်းတင်ပြမှာပါဝင်ကြီးဌာန22ဌာနပါအစိုးရဖွဲ့စည်းပုံအသစ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကဦးထင်ကျော်ကလွှတ်တော်ကိုတင်သွင်းထားပြီးတော့လွှတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်မနေ့ဖြန်တနင်္လာနေ့မှာတော့ပြည်ထောင်စုလွှတ်တော်မှာသမရအသည့်ဦးထင်ကျော်ကိုယ်တိုင်သူဦးဆောင်မဲ့အစိုးရအသင်းနဲ့ပတ်သက်လို့မူဝါဒရေးရာတွေကိုရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုရှင်းပြပါဗျ
။မနေ့ကလာတဲ့ဥက္ကဋ္ဌကဒီဒီကဝင်းတန်းတော့20ခုကိုတင်ပါတယ်။အဲ့ဒါကိုဥက္ကဋ္ဌနေရာကျွန်တော်ဆွေးနွေးကြတယ်။အဲ့ဒီအပေါ်မှာဒီကြံပြီးတော့ဝင်းဌာနတွေနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလိုရေးချရလဲ။ဒါမှမဟုတ်ဒါတွေကိုပြန်ပြီးတော့ပြင်ဆင်မလား။အတည်ပြုမလား။အဲ့ဒီကိစ္စနဲ့ဒီလာပြီးတော့ပြန်ရှင်းပြမှာလို့ပဲကျွန်တော်နားလည်ပါတယ်။ကျွန်တော်ဝင်းဌာနတွေရဲ့နာမည်ရောအရေးအတွက်ကိုရောကျွန်တော်အထင်မှားပြင်းချင်းချင်းနဲ့ပြင်းချင်းမှာပေါ့နော်ဟိုဒီတော့တိုးရင်လည်းတိုးမှာပေါ့ဟိုဒါမဲ့ဒါကသူ့လူပိုင်ခွင့်ပါအဲ့ဒါကိုသူကကြည်ကြည်လည်လည်လွတ်တော်ကိုပြန်ပြီးတော့ရှင်းလင်းပြဖို့ဒါကလွတ်တော်ဟိုရဲ့လွတ်တုံးလို့ကြီးရဒါဟိုအမရရဲ့နောက်ဆုံးတိုးဆောင်ချက်ပဲဖြစ်ပါလိမ့်မယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာနောက်ဆက်တွဲကဘယ်လိုမျိုးဖြစ်နိုင်လဲဆရာမနေ့ပြန်သူလာရှင်းပြပြီးသွားလို့ရှင
်နောက်ဆက်တွဲတော့ကျွန်တော်ပြောင်းပြီးဝင်ကြီးကိုရွေးဖို့ကြည်ကြည်ဆက်သွားမှာပေါ့ဒါဌာနဒီဝင်ကြီးဌာနကိုအတည်ပြုရဆိုတာကဖွဲ့စည်းပုံရှိတာပုံမှန်200နှစ်အရအတည်ပြုရပါအော်230မြေရဒီပြောင်းမှုဝင်ကြီးတွေကိုဆက်ရွေးဖို့ဟိုဒုတိယအစီအစဉ်နဲ့လာပါလိမ့်မယ
်အရင်အစိုးရတွေနဲ့အုပ်ချုပ်ရေးပုံစံမတူမူဝါဒကွဲပြားနိုင်တဲ့အယက်သားအစိုးရအသစ်ဦးဆောင်မဲ့ဝင်ကြီးဌာနအသစ်တွေထဲမှာပါဝင်လာကြမဲ့အယက်သားတက်သည့်ပညာရှင်တွေအနေနဲ့နိုင်ငံတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားနိုင်တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်သုံးသပ်ပါတယ်
နာမည်ဧပြီလ၁ရက်နေ့နောက်ပိုင်းအစိုးရအနေနဲ့ပေါ့လေ1962ခုနှစ်နောက်ပိုင်းကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာရှိခဲ့တဲ့အစိုးရတွေကစာလွန်ကောင်းမွန်တဲ့အစိုးရတရားအဖြစ်နဲ့ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုအတွက်ကိုဖြည်းဖြည်းရောက်လုလုပေးနိုင်လိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါလက်ရှိကျွန်တော်တို့ကြားသိရသလောက်ပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့မှာပါမဲ့ဝင်ကြီးတွေဟာသူ့နယ်ပယ်မှာပေါ့လေဆိုင်းရနယ်ပယ်မှာအတွေ့အကြုံရှိတဲ့ပုံကိုဖြစ်တာကိုတွေ့ရတယ်ဗျဒီမိုကရေစီအပြောင်းလဲကိုတွားနေတဲ့အနေအထားမှာသူတို့အနေနဲ့စီမံခန့်ခွဲဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အနိုင်ရပါတီ NND ရဲ့အစိုးရသည်လွှတ်တော်သည်ရဲ့လှုပ်ဆောင်ချက်ဆောင်ရွက်ချက်အဆင့်တစ်ဆင့်ချင်းစီကိုမဲဆန္ဒရှင်ပြည်သူတွေဘက်ကလည်းတခဲနဲ့ထောက်ခံအားပေးခဲ့ပြီးလွှတ်တော်တွေလုပ်ငန်းစဉ်တွေကိုအခြေခံပြည်သူလူထုကဆလို့လူဒန်းစားအလှပေါင်းစုံကစိတ်ဝင်တစားစောင့်ကြည့်နေကြတာတွေ့ရတယ်လို့လည်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ
်ပြည်သူလူထုကအခုချိန်မှာတော်တော်ကြီးကိုစိတ်လှုပ်ရှားပြီးတော့စိတ်ဝင်တစားတော်တော်ကြီးကိုရှိတာတွေ့ရတယ်ဥပမာအဖြစ်ပေါ့လေတမန်ရွေးကောက်ပွဲဆိုလို့ရှိရင်ရန်ကုန်မှာတော့ဘောလုံးပွဲကြည့်လို့မျိုးလက်ဖက်ဆိုင်တွေမှာဒီတမန်ရွေးကောက်ပွဲကိုဒီ TV ကနေတစ်ဆင့်ထိုင်ပြီးတော့ကြည့်တဲ့အနေအထားမျိုးကိုတွေ့ရတယ်ပြည်သူလူထုကအရန်ကိုစိတ်လှုပ်ရှားနေတယ်ဒီညှော်လင့်ချက်တွေရှိနေပေမဲ့လို့ကျွန်တော်တို့နှစ်ပေါင်း60နီးပါးလောက်ကြိုပြတ်ခံထားရတဲ့အုပ်ချုပ်ရေးစီးပွားရေးလူမှုရေးအဆောက်အအုံအားလုံးကိုနေချင်းညာချင်းပေါ့လေအချိန်တိုအတွင်းမှာကောင်းအောင်လုပ်ဖို့မဖြစ်နိုင်ဘူးဆိုတာလေပြည်သူလူထုကနားလည်ထားပြီးသားလို့ကျွန်တော်နားလည်တယ်အဲ့ဒီအခါကျတော့လာမယ့်9နှစ် NLD အစိုးရရဲ့တက်တန်းအတွင်းမှာကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကိုအနိုင်ဆုံးပေါ့လေအကောင်းဆုံးအခြေခံအုံမြင့်တွေစီဆောက်ပေးနိုင်တယ်ဆိုရင်တော့မှပြည်သူလူထုအနေနဲ့အများကြီးကိုချေနှက်ပြီးတော့လက်နဲ့လည်းကြိုဆိုနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်လက်ရှိသမရဦးသိန်းစိန်လက်ထက်တုန်းကတော့ဝင်ကြီးဌာန36ခုထားရှိခဲ့ပြီးသမရသည့်ဦးထင်ကျော်ဖွဲ့စည်းမဲ့အစိုးရအသစ်မှာတော့ဝင်ကြီးဌာနတချို့ကိုပေါင်းလိုက်ပြီး22ဌာနပဲထားမယ်လို့တင်ပြထားတာပါဝင်ကြီးဌာန22ခုအနက်က18ခုအတွက်ကိုဝင်ကြီးတွေကိုသမရသည့်ဦးထင်ကျော်ကခန့်အပ်မှဖြစ်ပြီးကျန်3ဌာနဖြစ်တဲ့ကာကွယ်ရေးနေဆက်ရေးရာနဲ့ပြည်ထရေးဝင်ကြီးဌာနတွေကိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်သွားမှာဖြစ်ပါတယ်ရှင်